မိုင်းရွာရွာသား၅ဦးသေဆုံးမှုနဲ့ပတ်သက်ပြီးပါဝင်ပတ်သက်ခဲ့တဲ့မြန်မာစစ်တပ်ကအရာရှိနဲ့စစ်တီတွေကိုစစ်တရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ပြီးထောင်ဒဏ်ချမှတ်လိုက်ပါတယ်။ပြည်မှုကျူးလွန်သူတွေကိုအလုတ်ကျန်းတဲ့ထောင်ဒဏ်၅နှစ်ချမှတ်လိုက်တယ်လို့အရက်ဖက်အကျဉ်းထောင်တွေမှာပြည်ဒဏ်ကြခံဖို့စစ်တရားရုံးကဆုံးဖြတ်လိုက်တာဖြစ်ပါတယ်။အခုလိုပြည်ဒဏ်ပေးလိုက်တာဟာတမတော်အတွင်းကအပြောင်းအလဲတစ်ခုဖြစ်ပြီးအနာဂတ်ဒီမိုကရေစီနိုင်ငံတည်ဆောက်ဖို့အတွက်ကောင်းမွန်တဲ့လက္ခဏာတစ်ခုဖြစ်တယ်လို့လွှတ်တော်အမတ်တူကလည်းပြောလိုက်ပါတယ်။ဒီအခြေအနေပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ပြောပြပေးပါပါရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းလားရှိုးမြို့နယ်တွင်ကမိုင်းရော်ကြီးရွာအနီးမှာပြီးခဲ့တဲ့ဇွန်လ25ရက်နေ့ကတည်ဆုံသွားခဲ့တဲ့မိုင်းရော်ရွာသား5ဦးတည်ဆုံခဲ့တဲ့အမှုနယ်ပတ်သက်ပြီးစစ်တရားရုံးကဒီကနေ့မှစီရင်ချက်တွေချမှတ်ခဲ့ပါတယ်ပြီးခဲ့တဲ့ဩဂတ်လ10ရက်နေ့ကစတင်ဖွဲ့စည်းခဲ့တဲ့စစ်တရားရုံးကပြစ်ဒဏ်ကျူးလွန်တဲ့သူတွေကိုထောင်ဒဏ်5နှစ်စီချမှတ်လိုက်တာဖြစ်ပါတယ်ဒီမှုမှာပါဝင်ပတ်သက်နေတဲ့မြန်မာတပ်မတော်ကတပ်မမှုတဦးပါဝင်စစ်သည်9ဦးကိုတပ်မတော်အုပ်ဝေပုံမှန်87ရာဇသက်ကြီးဥပဒေပုံမှန်302မြင်းဆောင်34နဲ့ကျူးလွန်ခဲ့တယ်ဆိုတာကိုတွေ့ရှိခဲ့တဲ့အတွက်ပြမှုကျူးလွန်သူအရှိ4ဦးကိုရှုတ်ချပြီးတမတော်ကအမြဲတမ်းထုတ်ပယ်ပြီးအလုံကျန်းတဲ့ထောင်ဒဏ်5နှစ်ချမှတ်လိုက်ကြောင်းဒါအပြင်အဲ့ဒီပြစ်ဒဏ်တွေကိုလည်းနယ်ဘက်အကျဉ်းထောင်တွေမှာကြားခံဖို့စစ်တရားရုံးကစီရင်ဆုံးဖြတ်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်ဒါအပြင်ဒီပြစ်မှုမှာပါဝင်တဲ့အခြားအဆင့်စစ်သည်3ဦးကိုလည်းတပ်သားအဆင့်ကိုရှော့ချပြီးတော့နယ်ဘက်အကျဉ်းထောင်တွေမှာအလုံကျန်းတဲ့ထောင်ဒဏ်5နှစ်ကြားခံသွားရမယ်လို့ဒီထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်မိုင်းရော်ရွာသား၅ဦးတည်ဆုံသွားခဲ့တဲ့ကိစ္စဟာမဖြစ်တဲ့ကိစ္စဖြစ်ပြီးတော့မြန်မာစစ်တပ်ဘက်ကအခုလိုအေးအေးယူလိုက်တဲ့အပေါ်မှာရှမ်းပြည်နယ်မဲဆန္ဒနယ်အမှတ်၃ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်ခန်းကအခုလိုပြောပါတယ
်ဒီတမတော်အနေပြီးတော့ဒီလိုဖြစ်စေမှုတွေခုံရုံးနေဖွဲ့တယ်ဒီလူတွေတိုင်းအရှင်မိပါပြည်သူတွေရှေ့မှာအာဘောလေဒီနောက်လောက်တိထီအိုအဲ့လိုမျိုးတွေပေါ့ဖြစ်စေမှုတွေလုပ်တယ်အပြစ်တော်နေပေးတယ်ဆိုတာကျွန်တော်လေးကိုရှာပါတယ်လည်းလို့ရဖြစ်တယ်ပေါ့နော်ဒါကြောင့်ကျွန်တော်လည်းဒါကောက်ပါတယ်အကြောင်းလည်းတစ်ခုပဲပေါ့နော်အဲကျွန်တော်တို့မဲဆန္ဒနယ်ဒီမှာပြင်ပေါ့လေကျွန်တော်တို့ဒီအမျိုးသားကတော့ကိုယ်လေးဒီပြည်နယ်လို့တော့ကိုယ်ပြန်နေနေပေါင်းဆက်နေနိုင်ပြီးတော့အဝင်ထွက်ဒီခုပါပဲဒီကဲဒီပါရှုမှာထိပြမှုတော့လည်းဆိုရတာတွေကိုလည်းနော်ဒါကတော့ဆုံးဆံမှာပဲစစ်တပ်ဆိုတဲ့အတိုင်းအဲဒီနေနေတွေမှာမတင်ကြတဲ့ရတာတွေဖမ်းဆီးတာတွေပါရှိတယ်ကျွန်တော်တို့ကလည်းတွေ့ကြတဲ့ပေါင်းဆက်နေနိုင်တဲ့ခြေကမှပြန်ပြီးတော့လွတ်တာတွေရှိတာပေါ့နော်အဲ့ဒါတော့လေကြောင်းလေတက်တက်မှုတစ်ခုလို့တော့ကျွန်တော်တို့ပြောနိုင်ပါလေခင
်ဗျ။မြန်မာစစ်တပ်တွင်ကပြစ်မှုကျူးလွန်သူတွေပေါ်မှာအခုလိုအရေးယူလိုက်တာဟာအနာဂတ်ဒီမိုကရေစီနိုင်ငံတစ်ခုတည်ဆောက်ဖို့အတွက်စံပြလောက်ရတစ်ခုအဖြစ်လှုပ်ဆောင်လိုက်တာမျိုးလည်းဖြစ်တယ်လို့ဦးဆိုင်ဝမ်းလိုင်ခန်းကပြောပါတယ
်။ကျွန်တော်တို့ဒီဒီမိုကရေစီနိုင်ငံပေါ်လေဥပဒေရဲ့ဟာကတစ်ခုကိုလှုပ်ရတဲ့စံပြမျိုးပေါ်နော်နောက်လာမယ့်အဲ့ဒီဒီမျိုးတွေမှာမရှိနိုင်တော့မရှိအောင်ပေါ့လေရှောင်ကြည့်အောင်အဲ့လိုတို့ပြချက်ဖြစ်တယ်လို့တော့ကျွန်တော်တို့အဲ့လိုတော့တုံ့တက်လိုပါတယ်ခင
်ဗျ။ချန်ပီယံမြောက်ပိုင်းမှာမြန်မာစစ်တပ်နဲ့ TNLA တပ်တွေအပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့တဲ့အတွင်း TNLA တပ်တွေနဲ့ပတ်သက်ဆက်နွယ်ရဲဆိုပြီးတော့မြန်မာစစ်တပ်ကမိုင်းရော်ရွာသား၅ဦးကိုဖမ်းဆီးသွားခဲ့တာပါ။အဲ့ဒီနောက်မြန်မာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားစဉ်အတွင်းအဆိုပါရွာသား၅ဦးတည်ဆုံသွားခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်အနေနဲ့မာယွန်ကောင်မာယွန်နိုင်နဲ့ဆိုပြီးတော့ပြီးခဲ့တဲ့လတွေအတွင်းကမြန်မာတပ်မတော်ကပုဂျုံကြီးများထုံးဦးကသတင်းစာရှင်းလင်းပွဲလုပ်ပြီးတော့လဲပြောကြားခဲ့ပါတယ်။တပ်မတော်ရာရှိစစ်သည်9ယောက်ရဲအုပ်1ယောက်နဲ့မိုင်းရော်ရွာသား18ယောက်တို့ရဲ့ထွက်ဆိုချက်တွေကိုစစ်ဆေးပြီးတော့ပြစ်မှုကျူးလွန်ကြောင်တွေးရှိခဲ့တဲ့အတွက်စစ်တရားရုံးကအခုလိုပြစ်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။